ဗြိတိရှ်ကိုလိုနီလက်အောက်ကိုကျောက်ခဲ့တဲ့မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့ကလွတ်လပ်ရေးရခဲ့တာပါဒီလိုမျိုးလွတ်လပ်ရေးရဖို့အခက်အခဲနဲ့အတူအသက်ဆွန်ပြီးတော့ကြိုးပမ်းခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းအပါအဝင်နိုင်ငံခေါင်းဆောင်တွေအလုံးကမြန်မာနိုင်ငံဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတစ်ခုဖြစ်ဖို့အတွက်ခိုင်မာတဲ့ယုံကြည်ချက်တွေနဲ့အတူကြိုးပမ်းခဲ့ကြတာပါဒါပေမဲ့အခုဆိုရင်လွတ်လပ်ရေးရခဲ့တာ66နှစ်ပြည့်ပြီဖြစ်ပေမဲ့မြန်မာနိုင်ငံဟာနှစ်ပေါင်း50ကျော်လောက်အာဏာရှင်စနစ်အောက်မှာနေခဲ့ရပြီးလွတ်လပ်မှုရဲ့အရသာနဲ့ဝေးခဲ့ရတယ်လို့ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဦးအေးတောင်ကသုံးသပ်ပါတယ်
။ဒီတိုင်းပြည်မှာဖြစ်စေကလည်းရှိနေတယ်အာဏာရှင်စနစ်ကလည်းဘယ်လိုပဲဖြစ်ဖြစ်အစဉ်တန်းအရာရောအနည်းဆက်ပါရှိနေသေးတဲ့အခါကျတော့တကယ်တမ်းဒီလိုတွေတိုင်းမှာဖြစ်နေတယ်မှာလွတ်လပ်ရေးရဲ့အရာစားလွတ်လပ်ရေးရဲ့တကယ်လွတ်လပ်မှုကိုအပြည့်အဝခံစားရဖို့ကြိုးစားပါတယ်။ဒီတော့ဒီနေ့မြန်မာနိုင်ငံမှာအကြောင်းလေးဖြစ်ဖို့ကြိုးစားရဆိုတာကတကယ်ရလာဖို့ပြလာဖို့ဆိုတာကအာဏာရှင်စနစ်အောက်ကပြလာဖို့အတွက်ကြိုးပမ်းဖို့လိုတယ်။အကျိုးဆက်ချက်အာဏာရှင်စနစ်ကိုအကောက်နဲ့ဒိဋ္ဌာရဲ့အကျိုးဆက်ဖွဲ့စည်းပုံကိုအပြည့်အပြတ်အစအစောင်းနေနိုင်မှတကယ်လွတ်လပ်ရေးရဲ့အရသာလွတ်လပ်မှုကိုဒီစုပြေစားအားလုံးကန်စားခွင့်
မြန်မာနိုင်ငံဟာအခုချိန်ထိနိုင်ငံရေးစီးပွားရေးလူမှုရေးတွေအတွက်တိုက်ပွဲဝင်နေရဆဲဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတုံ့သက်ပါတယ်
။လွတ်လပ်ရေးရရင်ရတယ်ပဲလွတ်လပ်ရေးကဘာရလွတ်လပ်ရေးလဲဆိုတော့အချို့အခြားအနာလွတ်လပ်ရေးကိုပြန်ရတာပဲရှိတယ်လေ။နိုင်ငံရေးလွတ်လပ်ခွင့်နဲ့ကျွန်တော်တို့ဒီစီးပွားရေးလွတ်လပ်ခွင့်လူမှုရေးလွတ်လပ်ခွင့်တွေလူမှုရေးလွတ်လပ်ခွင့်တွေအစားရှိနေလွတ်လပ်ရေးပြန်လွတ်လပ်ခွင့်တွေအားလုံးကတော့ရှင်တစ်ခါလေးရသွားတာမဟုတ်ပါဘူးသူကဆက်ဆက်ပေါ့အခုထိအခုတည်းထိတိုင်ပေါ့အောင်လို့ပထမလွတ်လပ်ရေးပြည့်တဲ့အခါမှာဒုတိယလွတ်လပ်ရေးဖြစ်တဲ့ဒီမိုစီလူ့ခွင့်ရေးနဲ့ကျွန်တော်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတရားဖြည့်ရေးဆိုတဲ့နိုင်ငံရေးတိုက်ပွဲကိုဆက်ပြီးရှင်းလင်းနေရသေးတယ်ဖြစ်ပါလေ
NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပါရှင်ဒါကြောင့်မလို့မြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တရားဖြစ်ထွန်းဖို့အစိုးရဘက်ကရောနိုင်ငံရေးပါတီတွေအပြင်တိုင်းရင်းသားတွေနဲ့အတူပြည်သူအလုံးကပါပါဝင်ဖို့လိုတယ်လို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးအမောင်ကပြောပါတယ
် link ဆက်ပြီးလို့ပြောရမှာတော့ခက်သေးတဲ့ပုံပါ။ဟိုဘာလို့ဆိုရင်ခုထိနော်ဒီပြည်တွင်းငင်းချမ်းမှုကိုအကောင်ဖြေဖို့လို့ရတဲ့လက်စုပ်လက်ကင်အထောက်ထားပါမှအစိုးရကလည်းမပြနိုင်သေးဘူး။ဟိုတိုင်းရင်းသားတွေဖက်ကလည်းမပြနိုင်သေးဘူး။ဟိုဆိုတော့ကဗျာအဲပင်လုံကိတတို့ညီလာလောက်မေဆိုတာမျိုးကိုရွှေ့ရွှေ့လာတာပဲရှိတယ်လေ။ဒါကိုပြန်ပြီး remind လုပ်ဖို့ကျွန်တော်တို့ဖက်ကတောင်းဆိုလိုပါတယ်။အစိုးရဖက်ကလည်းပဲ2013တစ်နှစ်လုံးသူတို့လုပ်ခဲ့တဲ့ပြည်တွင်းငင်းချမ်းမှုဖို့ဆောင်တဲ့လုပ်ငန်းပေါ့နော်။ဟိုပစံတီမှာပဲရှိတဲ့တဘောပါ။အခု2014မှာဖွဲ့စည်းပုံကြီး2008ကိုလည်းပဲပြန်လည်သုံးသပ်မယ်ဆိုတာလေးကလေအများကြီးတန်ဆူလာတယ်။ဒါပေမဲ့လို့ပြန်ကြည့်တဲ့အခါမှာဒီတိလသုံးသပ်ရေးကော်မတီရဲ့စုံထိနိုင်ပြီးခါမှာဘာကိုတင်မယ်ဆိုတာမျိုးကိုဟိုလောက်ရမယ့်အချိန်အမတန်ကိုတိုးတောင်းတဲ့တဘောပါ။အဲ့ဒီတဘောလေးဖြစ်တဲ့အခါကျတော့ဟိုတော်တော်လေးအားကျိုးမှန်တဲ့စူးစမ်းဖို့လိုမယ်လို့ကျွန်တော်ဟိုထင်ပါတယ်။အခုကတော့ဟိုစိတ်ကူးရင်တည်းမှာရောကျွေးကြုံနေတဲ့စကလုံးနိုင်ငံရေးဟိုဟာရတွေကြားထဲမှာငင်းကြမှုပါညာပဲရှိသေးတယ်လို့ထင်ပါတ
ယ်။ဒါပေမဲ့မြန်မာနိုင်ငံမှာ2010ရွေးကောက်ပွဲအပြီးတိုးတက်တဲ့အပြောင်းအလဲတချို့နဲ့အတူအခုဆိုရင်လည်း2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကြိုးပမ်းချက်တွေကြောင့်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးအတွက်နိုးကြမှုတွေတွေ့ရပြီလို့ရှမ်းကြဖြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကသုံးသပ်ပါတယ်
။ဒါကျွန်တော်တို့မှဘာမှကိုယ်ပိုင်အုပ်ချုပ်ခွင့်တန်းတူရည်တွေကိုခွင့်ရေးကိုယ်ပိုင်ပြတ်ထန်းခွင့်ဆိုတာမရှိမှမရှိခဲ့တာ哦။အပြည်ထောင်စနစ်နဲ့အနာသုံးရက်ကိုဟိုတစုတစည်းတည်းတိုင်ထားရဲဆိုတော့ကျွန်တော်လိုချင်တဲ့ပုံစံမရခဲ့ဘူးပေါ့ဗျာနှစ်ပေါင်း90လုံးလုံးကအဲကျွန်တော်ထင်တာမကြခင်တော့ဖက်ဒရယ်ပြည်ထောင်စုပုံစံတော့ပေါ်လာမယ်ထင်တယ်ဗျာအဲအတိကတော့ပြည်ထောင်စုလွတ်တော်နေပြီးတော့ဒီအခြေခံဥပဒေကိုပြင်ဆင်ရမှာပေါ့နော်ပြင်ဆင်မှတာလေကျွန်တော်တို့လိုချင်တဲ့ဖက်ဒရယ်ပြည်ထောင်စုရမှာပေါ့
ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့အပြောင်းလဲတွေဟာအကောင့်ဘက်ကိုဥတည်နေတယ်လို့ဆိုပေမဲ့အခြေအနေကိုအရှိအတိုင်းမြင်တတ်ဖို့နဲ့အမှန်တရားအတိုင်းမြင်ဖို့လိုတယ်လို့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုသေးကျွဲကတိုက်တွန်းပါတယ
်မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြေညာစက်တမ်းမှာပါတယ်လို့မျိုးပေါ့ကျွန်တော်တို့နိုင်ငံတော်ဟာမျိုးသူတူဦးတယောက်တစ်ဖွဲ့သသင်းရဲ့ပုဂ္ဂလိကပိုင်ပစ္စည်းမဟုတ်ဘူးမျိုးသူတူဦးတယောက်အဖွဲ့သသင်းကနေပြီးတော့ချုပ်ကန်အနိုင်ယူသိမ်းယူတဲ့အကျိုးခံစားအပ်သောနိုင်ငံမဟုတ်ဘူးလို့ပြထန်းခဲ့ပေမဲ့လို့ဒီနေ့ဒီချိန်ထိဆိုလို့ရှိရင်မြန်မာနိုင်ငံသားတွေဟာလွတ်လပ်ရေးရဲ့အရသာဆိုတဲ့ဟာကိုကျွန်တော်တို့ကောင်းကောင်းမွန်မွန်မခံစားရသေးပါဘူးမြန်မာနိုင်ငံကိုတည်ထောင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းအပါအဝင်လွတ်လပ်ရေးအတွက်အသက်ဆုံးလှူသွားခဲ့တဲ့ကျွန်တော်တို့ရဲ့အဖိုးအဖွားတွေရဲ့မျှော်မှန်းချက်အတိုင်းတကယ်ပြည်ထောင်စုစစ်ဆေးဆိုတာဖြစ်မလာသေးဘူးပေါ့ဒ ဒါတွေကိုတော့ကျွန်တော်တို့အများကြီးဖြစ်စည်းစရာတွေလိုအပ်သေးတယ်လို့ကျွန်တော်တို့မြင်ပါတယ်
။ဒါကတော့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုထေးကျွဲပါရှင်။ဒီကနေ့ကြာရောက်တဲ့66နှစ်မြောက်လွတ်လပ်ရေးနေ့အတွက်သမရနေအတူအစိုးရအဖွဲ့တွေကဝန်ကြီးတွေနိုင်ငံရေးပါတီရဲ့ဥက္ကဋ္ဌတွေလွှတ်တော်ဥက္ကဋ္ဌတွေအပြင်ဒီစစ်ဘက်ကထိတ်တန်းခေါင်းဆောင်တွေနဲ့အတူနိုင်ငံသားတန်တမန်တွေကဖိတ်ပြီးတော့နေပြည်တော်မှာရှိတဲ့သမရရဲ့အိမ်တော်မှာလွတ်လပ်ရေးနေ့ညစာစာပွဲတစ်ခုကိုလည်းကျင်းပနေပါတယ်ရှင်။